ဒေါက်တာတင်းစုခင်ဗျာဦးဆရာမြန်မာပြည်ကိုပြန်လာနှစ်ပေါင်းဘယ်လောက်အကြာပါလဲဆရာ
ကျွန်တော်28နှစ်ခွဲကျော်ကျော်28နှစ်နီးနီးပါခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံကိုပြန်ရောက်သွားတော့ဆရာတွေ့ရတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်မေ့ချင်ပါတယ်ဆရာနိုင်ငံရေးအခြေအနေဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလုပ်တဲ့ပါညာဆိုတာသတင်းလောကမှာအပြင်ကနေပြီးတော့ဆရာတို့လည်းပဲဒါစီပီသာ well informed ဖြစ်ပါလိမ့်မယ်ဆရာလက်တွေ့မှာတကယ်တွေ့လာရတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဟာဒီမိုကရေစီဘက်ကိုဘယ်လောက်ထိရွေးခဲ့ပြီလို့ဆရာအကြံဉာဏ်သုံးသပ်လို့ရလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအာကျွန်တော်မလာခင်တုန်းကထင်ထားတာဒီတဲ့မှာကျွန်တော်ပို့ပြီးတော့တွက်ခဲ့တာတွေရောလို့ပြီးတော့တွက်ခဲ့တာတွေရောရှိတယ်ခင်ဗျာတကယ်လက်တွေ့ရောက်လာတဲ့အခါမှာအခုတလာကိုရဲ့အတွက်မှာတွေ့ရတာကတော့ချုပ်ပြီးပြောရင်တော့အတက်ဆရာတွေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဒီမိုကရေစီကောင်းစဉ်အောက်ကမေးရမယ်ဆိုရင်တော့ဒီပွန်လဲလက်လက်မှုနဲ့အကြောက်တရားကတော့အရင်ကသိတိသာသာကျွန်တော်ကြားထားတာတွေရဲ့သိတိသာသာကျွန်တော်မထွက်ခဲ့အချိန်လေးဆိုရင်လောကပြောင်းမြန်လက်လက်ပွန်လဲလာကြတယ်တတိတွေရှိလာကြတယ်မပြောရဲမဆိုရဲမသွားရဲမလာရဲမတွေ့ရဲတဲ့ဟာတွေကပြောင်းမြန်ဖြစ်ပြီးတော့ဒါအတူတူတွေအများကြီးတွေ့ရပါတယ်ဒါဒီမိုကရေစီအခွင့်အရေးပါနောက်တစ်ခါဒီဒီမိုကရေစီကိုပဲအတုံးချမှုတွေလက်တွေ့ကြလာတယ်ပေါ့နော်လက်တွေ့ကြတာနဲ့အများဒီမိုကရေစီသဘောအရာဒီဒီမိုကရေစီကိုခွန်ကောင်းယူပြီးတော့ဟလာဒီကိုပါတီကိုအကျိုးစီးပွားအရာကြီးလုပ်နေတဲ့ဟာတွေလည်းရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့ရှိလို့ရှိစီစဉ်သဘောဝါပါပဲ
ဟုတ်
တယ်ပဲအင်္ဂါရီပြုပြင်ပြောင်းလဲမှုအနေနဲ့ပတ်သက်ရင်တော့ကျွန်တော်တို့လုပ်ရတဲ့ပြင်ရတာတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကပြောတာကဆရာလူပြီးတော့တက်ခဲ့လို့ပြောမှာပေါ့ဆရာဒီလိုတော့ဖြစ်လာရင်လို့မထင်ခဲ့ဘူးပေါ့လေဆရာတက်တာကမှလူခဲ့သေးတယ်ဆိုပေါ့ပေါ့
ဆရာမှားတယ်ခင်ဗ
ျဆရာပူပြီးတော့တက်ခဲ့မိပြီးဖြစ်လာတဲ့ဟာလည်းနဲ့ပြောအောင်ခင်ဗျအ
ာပူပြီးတော့ကတော့ဒီလိုဗျာကျွန်တော်တို့ထောင်သူလယ်သမားနဲ့စိုက်ပျိုးရေးကဏ္ဍမှာကတော့စိတ်မကောင်းစရာပေါ့လေသူတို့ဟိုအဆင်မပြေကြဘူးလို့ကျွန်တော်တွေးလာတယ်ခင်ဗျာဒါကမိုးလေဝသတစ်ခုတည်းကြောင့်မဟုတ်ပဲねတခြားနိုင်ငံရေးနဲ့တခြားဟိုနိုင်ငံတကာကိုကုံတွယ်မှုတွေအပါဝင်ပေါ့နော်အဲ့ဒါတွေလည်းရှိတယ်နောက်တစ်ခါဒီသမယိုးကျစိုက်ပျိုးရနေပြီးတော့ဈေးကွက်ကိုဦးတည်တဲ့တိတိကျကျပြောရင်တရုတ်နိုင်ငံပေါ့နော်တရုတ်နိုင်ငံကဝယ်ကျင်တဲ့ပြည်နယ်နေအပင်တွေကိုပဲစိုက်ပြီးတော့ကြောင်းကြရတော့ကအဲ့ဒါတွေတွက်ချီကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်နောက်တစ်ခုကဒီအရာရေးရှိမှာကျွန်တော်တို့မြန်မာနိုင်ငံရဲ့မြေစီဩဇာတဲ့ဒီတောင်စီလက်သမားကဏ္ဍကိုမကြေရတဲ့ဟာတွတ်တော်ကျွန်တော်တော်တော်စိုးရိမ်နေလို့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဒီကိစ္စမှာစိုက်ပျိုးရေးကဏ္ဍထင်တိုင်းပေါက်ဖြစ်နေတာဟာနိုင်ငံရေးကြောင့်လားစီမံခန့်ခွဲမှုကြောင့်လားလက်သမားတွေရဲ့အခွင့်အရေးလက်သမားတွေရဲ့ good incentive ပေါ့လုပ်ချင်းကင်ချင်းအောင်အထွတ်တွအောင်တကယ်တွန်းမပေးနိုင်တဲ့ပုံစံမျိုးဟာနိုင်ငံရေးကိုအခြေခံဖြစ်နေရလားသတိမစီမံခန့်ခွဲရေးသက်သက်လို့ပြောနိုင်ကြလားဆရာဘယ်လိုသဘောပါလဲ
အဲ့ဒါကတော့တော်တော်လေးကျေပြန့်နေခင်ဗျာဒီတစ်တိုင်ပြီးခဲ့တဲ့အစိုးရတွေလက်ထက်မှာဒီလုံးကိုတင်ထားတဲ့မြေကိစ္စအဲ့ဒီတင်ထားပြီးတော့ပြောထားတဲ့သိရရင်ကြောင်းရင်အတိုင်းနဲ့မလုပ်ကြတာရှိတော့ဒီကတည်းကတော်တော်များများပျက်စီးကြတယ်နော်အဲ့ဒီဟာကဒါမြေသိမ်းမှုဆိုတဲ့အဲ့ဒီစီမံခန့်ခွဲမှုအမှားပေါ့အရင်ကအမှားအခုတော့ကတရင်နောက်တော့မဆိုးတော့ဘူးဒါပေမဲ့အစိုးရကိုနိုင်ကလည်းပဲဒါကိုရင်းရှင်းအမြင်နဲ့ပေါ့နော်စီမံကိန်းချတဲ့အဆင့်မရောက်နိုင်သေးဘူးကျွန်တော်ထင်တယ်စတော့မစားသေးဘူးလားမသိဘူးအဲ့တော့ကြုံပြောရင်တော့ဒီအရင်တော့ကမှားခဲ့တဲ့အမှားတွေရောအခုလက်ရှိလည်းပဲဒါကိုကြကြနနပြင်နိုင်စွာမရှိသေးတာရောပြင်ကျင်လည်းမရှိသေးလားတော့မပြောရဘူးပေါ့နော်အဲ့ဒါတော့ဟိုစိတ်မကောင်းကြရလို့ကျွန်တော်မြင်နေခဲ့
ဟုတ်ကဲ့ကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးအကြီးအကဲဆက်မေးခြင်းပါသေးရဲ့အခုညီညာရေးဖြစ်စဉ်ပေါ့ဆရာတိုင်းရင်းသားအင်အားစုတွေနဲ့ပြန်လည်ပြည်မြေရေးညီညာရေးရမယ်အလားအလာလည်းပဲဒါ on again off again ပဲဒါတက်လိုက်ကြလိုက်ဖြစ်နေတဲ့အခြေအနေဆွေးရပါလိမ့်မယ်ဟုတ်ကဲ့ဆရာဘယ်လိုသုံးသပ်လို့ပါလဲအခုအခြေအနေကို
အဲအဲ့ဒါလည်းအမနာရံပြောရရင်ညဉ့်ညဉ့်ရေးဖြစ်စင်မှာဒီကိစ္စလိုပမာနိုင်ငံမှာဖြစ်နေတာကလက်နဲ့ရှိတဲ့အဖွဲ့အစည်းတွေအင်အားစုတွေပြောဆိုလုပ်ကိုင်နေကြတာဖြစ်ပြီးတော့အစိုးရလုပ်တဲ့ပုံကကကြားနေပြီးတော့ဟိုအောင်သွယ်လိုလိုလုပ်ရတဲ့အဆင့်မှဖြစ်တယ်ခင်ဗျလက်နဲ့ဘာကြောင့်ခံရရဲဆိုတော့အကြောင်းတရားကိုပဲဖြတ်နိုင်ဖို့ ਨੇ နောက်လက်နဲ့ခံအဖွဲ့အစည်းတိုင်းမှာစစ်တပ်ရောကျွန်တော်တို့လက်နက်ကိုင်တိုင်းရင်းသားတွေရောက နိုင်ငံရေးအမြင်ရှိရှိနိုင်ငံရေးအမြင်ဆိုတာဆိုင်းပြည်အကျိုးစီးပွားကိုဦးတည်တဲ့နိုင်ငံရေးအမြင်ရှိရှိမှသာလေပမာနိုင်ငံရေးညီငယ်ရေးကလက်စအမှန်ပေါ်ရောက်နိုင်တယ်လို့ကျွန်တော်မြင်တယ်ဖြစ်ရှိရတော့ကျွန်တော်တော့တော်တော်ကိုဟိုစိတ်မကောင်းစရာပေါ့နော်အားမရဘူးလို့ကျွန်တော်မြင်ပါတယ်
နိုင်ငံရေးပြီးတော့ကျွန်တော်လူမှုရေးစောစောကလက်သမားတွေကြောင့်တော့စီးပွားရေးနဲ့ပတ်သက်ပြီးဆရာပြောပြပါရည်လူမှုရေးကဏ္ဍထဲမှာအရေးအကြီးဆုံးဖြစ်တဲ့ကျန်းမာရေးကဏ္ဍဆရာကိုယ်တိုင်ကြောင့်ဖြစ်နေတော့မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှောက်မှုဟာအရင်တည်းပိုပြီးတော့တိုးတက်ကောင်းမွန်လာပြီလို့ဆရာတွေးမိပါသလား
အော်အဲ့ဒါလည်းပဲကျွန်တော်ကတော့လက်တွေ့ပေါ်ကျွန်တော်ပတ်ဝန်းကျင်ခုချီးသွားတဲ့အတွင်းမှာလည်းကျန်းမာရေးဌာနကလူတွေကျမရေးဆေးုံနေရောဆေးကန်နေရောတော်တော်များများနေတိုင်းလို့လို့ပေါ့ကျွန်တော်ကြည့်တွေ့နေရတော့ဟာလူသားတွေရောပေါ့နော်အာပိုက်ဆံဆိုတဲ့ငွေကြီးမရှိရင်ကျမရေးကိုသာတော့ရှောက်ဖို့တော်တော်ဖြစ်နေတဲ့အချိန်ဖြစ်တယ်နောက်တစ်ခါကုန်ကြစိတ်ကြီးလာရောနောက်တစ်ခုကဒီပိုက်ဆံကိုမုန်တီးတဲ့ဟိုကျမရေးဟိုအဆောင်အစ်စ်တွေရောအများကြီးပေါ်လာတယ်ပေါ့နော်တော်တော်လည်းပဲဟိုနောက်ကလိုက်တဲ့ကိစ္စတွေပေါ့ဥပမာဟိုမှန်ကန်တဲ့အရေးသွေးမီရဲ့စက်ပစ္စည်းအသုံးဆောင်တဲ့အတက်ပညာတွေပေါ့နော်ဒါတွေကလည်းကျန်သေးတယ်အာအများစုလူလူအတွက်ကတော့ဟိုအခြေခံကျန်းမာရေးဌာနတွေမှာအခုချိန်ထိတော်တော်ကိုလိုအပ်နေတယ်လို့မြင်နေခင်ဗျာသို့တော့ဟိုဒီဟာကိုပုံအောင်ဆုံးကြောင်းဖို့လိုတဲ့ကျန်းမာရေးစနစ်ကြီးဒီကျွန်တော်တို့လိုနေတယ်လို့မြင်တယ်လက်ရှိဟိုအမကျွန်တော်တို့ကျမဝင်ကြီးအစ်စ်ကလည်းပဲသူစူးစားတော့စူးစားတယ်သူတော့ကျွန်တော်အမြင်ပေါ့နော်ပုဂ္ဂိုလ်ကြီးအမြင်ပဲဆိုပါဆိုသူကနိုင်ငံတကာထွက်ကြုံရှိတဲ့ပုဂ္ဂိုလ်နိုင်ငံတကာအမြင်နဲ့စီမံခန့်ခွဲမှုစူးစားနေတယ်လို့ဘာမှနိုင်ငံရဲ့ပဂရိအခြေအနေနဲ့တချို့နေရာများကွာဟနေသလားကျွန်တော်ကတော့ဟိုစိုးရိမ်မှုရှိရောရှိနေတယ်ဒါကြောင့်ဟိုအရင်တုန်းကတော့ကျွန်တော်တို့ရှာဝန်ဖြစ်တဲ့ကာလမှာတော့ခက်ခဲကြမ်းတမ်းတဲ့ဒီကျမရေးဆောင်ရှောက်မှုကိုဥတည်ခဲ့ရနေဒီနေ့တော့ရေကူပြီးတော့ချမ်းသာတဲ့လူတွေသာလင်လက်လက်မိတဲ့ကျမရေးအဆင့်သာရှိပြီးတဲ့အတွက်ဒီကိစ္စကြီးကလည်းဟိုတာဝန်ရှိတဲ့လူတွေရဲ့အမျိုးမျိုးရှိမှုနဲ့လုံးမသာလင်ဟိုတိုးတက်လာရရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့ဆရာပညာရေးတော့ကျွန်တော်မမေ့တော့ဘူးဆရာပညာရေးကတော့လူတိုင်းလည်းပြောနေပြီးသားဆိုတော့အတင်းချင်းကြားနေရပါပဲဆိုတော့ကျွန်တော်ဒီနောက်ဆုံးမေးချင်တာကတော့အခု MCGUB ထင်ကဆရာတို့ကိုယ်တိုင်ပါဝင်လှုပ်ရှားခဲ့တဲ့ MCGUB ကိုမြန်မာသိခင်ကမြန်မာနိုင်ငံအစိုးရကနေဒါမတရားအသိအဖြစ်သတ်မှတ်တာကနေပယ်ဖျက်လိုက်တယ်။ဘာညာလို့ပြောပါတယ်။တကယ်တော့ MCGUB ကသူကသူဖျက်ပြီးသားဖြစ်နေပြီဖြစ်ပါတယ်။ဆိုတော့ဒီဟာဘလောက်ထိ significant ဘလောက်ထိထူးခြားတယ်ပေါ့ဆရာ
။ထူးခြားမှုဟူတော့တကုံတရားရှိပါတယ်။ဘာကြောင့်လဲဆိုတော့တကယ်ထိတ်တန့်ပုဂ္ဂိုလ်ရဲ့အစီအဝေးကြီးအပြီးနောက်မှာထွက်လာတဲ့အချက်လေးတစ်ခုပေါ့နော်။နောက်တစ်ခါကျွန်တော်လည်းဒီရောက်နေတဲ့အချိန်အကြောင်းဆို NCGUB ကနောက်ဆုံး2012ခုနှစ်ဖြစ်သိမ်းပြီးတဲ့နောက်ဆုံးအချိန်ကြီးကတော့လူ3ဦးပဲကျန်တော့တာကိုဒေါက်တာစိန်ဝင်းရဲ့ကျွန်တော်ရဲ့ခွန်မကိုပါရဲ့အဲ့ဒီမှာခွန်မကိုပါကတော့ဒီငင်းငင်းဖြစ်စင်တဲ့ဒီလိုမှအခြေချပြီးဆောင်ရွက်နေပြီဒေါက်တာစိန်ဝင်းနဲ့ကျွန်တော်သားချင်းပြပနေကြရတယ်ပြပနေတော့လည်းကျွန်တော်တို့တို့တွေကလည်းအမေရိကန်နိုင်ငံသားတွေမဟုတ်ဘူးကျွန်တော်တို့ပြန်လာတဲ့အခါမှာအခက်ခဲတွေကန့်သက်တွေရှိခဲ့တယ်။အဲဒီကန့်သက်တွေကိုအခုဖြည်းဖြည်းဖြေလျှော့လာတယ်ခင်ဗျာ။ဒါကတော့အတမကောင်းပါလေ။ကျွန်တော်ခံဝန်ချုပ်မထိုးရတာလို့ဟိုကျွန်တော်တို့ဖြစ်လာပြီ။ကျွန်တော်တို့နောက်တစ်ခါ passport တော့မှရှောက်ယူလို့ရနိုင်တယ်ဆိုတဲ့အစ်စ်နေဖြစ်လာပြီ။အဲ့ဒါအဲ့ဒီအချိန်မျိုးမှာပြင်ကြတဲ့လိုက်ဆိုင်နဲ့တွေ့လို့သူဖြတ်ပေးကြသလား။ဖြတ်တဲ့နေရာမှာကပြည်ရေးကြီးကဖြတ်တာခင်ဗျာ။အဲ့တော့ဒီတည်းကြီးဆိုတာလေတိတိတည်းမဲ့ကျွန်တော်တို့အရင်ဆက်ဆိုရလက်ထက်တုန်းကလေဒီလုံညုံကိစ္စနဲ့ထောင်တိုင်းကိစ္စတွေတိုင်နဲ့အဖွဲ့အစည်းကနေဆက်လာတော့သူတို့လှုပ်တာကိုသူတို့ပြန်ဖြေတဲ့သဘောဟုတ်ပဲတဲ့တော့စိတ်တော်မပူဘူးကျွန်တော်တို့ကပူပြီးတဲ့အရေးတွေတက်လာပါလဲမဟုတ်ဘူးအရေးတွေလည်းရော့တော့မှာမဟုတ်ဘူးတော့ကျွန်တော်တော့အများကြီးတော့ကျွန်တော်တို့တော့တထူးပြလို့မထင်ပါဘူးခင်ဗျာ
ဟုတ်ကဲ့ဆရာပုဂ္ဂိုလ်ရေးအနေနဲ့ MCGUB အနေနဲ့မဟုတ်တော့မှာတိုင်းပြည်အတွက်တစုံတရာနိုင်ငံရေးဖြစ်ဖြစ်ကျန်းမာရေးဖြစ်ဖြစ်မြန်မာပြည်အတွက်ဆက်လက်ပြီးတော့ဆောင်ရွက်ဖို့ရည်ရွယ်ချက်များရှိပါလားဆရာအဲ့ဒါပြောခဲ့ပါဦ
းအော်ဟုတ်ကဲ့ဆောင်ရွက်တယ်ဆိုတာဒီဗမာမြေပေါ်မှာထိုင်ပြီးတော့လုပ်ပြီးတော့ဆောင်ရွက်တာမှဆောင်ရွက်တာလို့ခေါ်ရင်တော့ကတစ်မျိုးပေါ့နော်ကျွန်တော်ဒီခီးစဉ်အဆုံးရောက်လို့ရှိရင်တော့အဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်ချနိုင်လာပါလိမ့်မယ်ကျွန်တော်အရင်ကတော့ဗမာပြည်တကယ့်အပြည့်အချင်းနေနဲ့ကျွန်တော်တို့ပြန်လာရင်လဲလာရင်ဘယ်လိုဖြစ်မလဲဆိုတာတွေကိုကျွန်တော်မသိသေးတော့ကျွန်တော်မဆုံးဖြတ်နိုင်ဘူးခုတစုံတရာတော့တိုးပြီးသိရတယ်သို့တော်ကျွန်တော်မှသိကြရလိဟိုအများကြီးရှိနေတဲ့တွေ့ပြီးတော့မှထိုင်ပြီးတော့အဲ့ပြီးတော့လုံမယ်မလုပ်ဘူးဆိုတာအထီးတော့ကျွန်တော်ဒီနေ့ရန်လုံးပြည့်ကျွန်တော်မပြောနိုင်သေးဘူး ကျွန်တော်လာလို့ရပြီးတော့လာကြာကြာနေလို့ရပြီးအလုပ်ကံကွန်းလက်ကံကွန်းရှိလို့ရှင်တော့ကျွန်တော်ဟိုကိုတက်ဆွမ်းတဲ့ဟာတော့ကျွန်တော်လုပ်ချင်ပါတယ်လုပ်ဖို့လေကျွန်တော်ဒါတော့ဟိုတေးကြီးဖြစ်ပေါ့နော်ဒါတော့လုပ်သွားမှာပါ